မြန်မာနိုင်ငံမှာလူအခွင့်အရေးကိုအပြည့်အဝအမတ်ခံနိုင်တဲ့ဥပဒေမျိုးပြဋ္ဌာန်းနိုင်ခြင်းမရှိသေးတဲ့အပြင်လူအခွင့်အရေးချိုးဖောက်မှုတွေကိုလည်းဖော်ထုတ်ရေးယူနိုင်တဲ့အခြေအနေအားနည်းနေသေးတယ်လို့ဒီကနေ့ဒီဇင်ဘာလ10ရက်နေ့မှာကြာရောက်တဲ့နိုင်ငံတကာလူအခွင့်အရေးနေ့မှာမြန်မာလူအခွင့်အရေးဥဆောင်လှုပ်ရှားနေသူတွေက VOA ကိုပြောပါတယ်။ဒါ့အပြင် NLD ဥဆောင်မဲ့အစိုးရတဲ့တက်လာချိန်မှာလက်ရှိအမျိုးသားလူအခွင့်အရေးကော်မရှင်ဆောင်ရွက်ချက်တွေကိုပြန်လည်သုံးသပ်ပြီးပြည်ပြင်ပြောင်းလဲနိုင်မှုလိုတယ်လို့လည်းလူအခွင့်အရေးပညာပေးသူများကွန်ရက်ကပြောပါတယ်။အပြည့်စုံကိုမတ်အင်ဂျင်နိုင်ကပြောပြမှာပါခင်ဗျာ
။ဒီကနေ့ကြာရောက်တဲ့နိုင်ငံတကာလူအခွင့်အရေးနေ့စောင်းပုဒ်ကတော့ Our Rights, Our Freedoms, Always အခွင့်အရေးနဲ့လွတ်လပ်မှုဟာထာဝရအတွက်ပါဆိုပြီးသတ်မှတ်ထားပါတယ်။လူခွင့်ရေးမှာလွတ်လပ်မှုဟာအဓိကဖြစ်တာကြောင့်ဒီအနှစ်သာရကိုပေါ်လွင်စေခြင်းနဲ့အတွက်အခုလိုစောင့်ဖို့ကိုဖော်ပြခဲ့တာဖြစ်ကြောင်းကုလသမဂ္ဂလူခွင့်ရေးဆိုင်ရာမဟာမင်းကြီးကပြောပါတယ်
။ On Human Rights Day this year, we want the world to reflect on the meaning of freedom.
အခေါင်းဆောင်ကလူခွင့်လူခွင့်ရေးနေမှာလွတ်လပ်ခွင့်ဆိုတဲ့အဓိပ္ပာယ်အနှစ်သာရတွေကိုနိုင်ငံတကာမှာကျွန်တော်တို့ထင်ဟပ်စေချင်ပါတယ်။လွတ်လပ်ခွင့်ဆိုတဲ့အယူဆနဲ့အဓိပ္ပာယ်ကိုအခုဆိုရင်နိုင်ငံတကာလူခွင့်ရေးဥပဒေအဖြစ်ကျွန်တော်တို့အသိမှတ်ပြုထားပြီးပါပြီ။ဒီစံနှုန်းသတ်မှတ်ချက်နဲ့စည်းမျဉ်းတွေအရကျွန်တော်တို့ရဲ့အခွင့်အရေးတွေကိုကာကွယ်ပေးဖို့နဲ့အာမခံပေးဖို့ဖြစ်ပါတယ်။ဒါအပြင်ဒီနှစ်မှာကြာရောက်တဲ့လူအခွင့်အရေးနေ့ဟာလွတ်လပ်ခွင့်ကိုအကောင့်ထည့်ဖော်ဖို့နှစ်ပေါင်းများစွာရှိလာခဲ့တဲ့နိုင်ငံတကာလူအခွင့်အရေးစာချုပ်တွေဖြစ်တဲ့စီးပွားရေးလူမှုရေးနဲ့ယဉ်ကျေးမှုအခွင့်အရေးများဆိုင်ရာနိုင်ငံတကာသဘောတူညီစာချုပ်နဲ့ပြည်သူ့အခွင့်အရေးနဲ့နိုင်ငံရေးအခွင့်အရေးများဆိုင်ရာနိုင်ငံတကာသဘောတူညီစာချုပ်တွေရဲ့အနှစ်50ပြည့်အထိမ်းအမှတ်လည်းဖြစ်ပါလေ
။ဒီစာချုပ်တွေမှာလက်မှတ်ရေးထိုးထားတဲ့မြန်မာနိုင်ငံအစိုးရအနေနဲ့ပြည်သူတွေရဲ့ဘဝပူလုံမြင်မာတိုးတက်အောင်ဆောင်ရွက်ပေးဖို့တာဝန်ရှိနေတာပါ။ဒါပေမဲ့မြန်မာနိုင်ငံရဲ့လက်ရှိအခြေအနေမှာလူအခွင့်အရေးကိုဖိနှိပ်တဲ့ဥပဒေတွေရှိနေသေးတယ်လို့အီတလီနိုင်ငံမှာကျင်းပနေတဲ့လူအခွင့်အရေးဆိုင်ရာနိုင်ငံတကာဆွေးနွေးပွဲကိုတက်ရောက်နေတဲ့မြန်မာလူအခွင့်အရေးဦးဆောင်လှုပ်ရှားနေသူမတ်ဝေဝေနုက VOE ကိုပြောပါတယ
်။ဒီမိစုစည်းဥပဒေတို့နိုင်ငံသားဥပဒေတို့အခုဆိုလို့ရှိရင်အခုမျိုးသားဥပဒေတို့ဆိုလို့ရှိရင်လည်းမလိုလားအတဲ့ပြဿနာတွေအများကြီးပေါ်လာနိုင်ပြီးတော့ဖန်ဆီးမှုတွေလူခွင့်ချိုးဖောက်မှုတွေအောက်မှာတိုးပွားနေတာကိုတွေ့ရတယ်ကျောင်းအနေနဲ့ပဲကြည်ကြည်ဒီပညာရှင်တွေပြည်တွင်းပြည်ပပညာရှင်တွေရဲ့လိလာသုံးသပ်မှုတွေသုတေသနစာရန်ကိုဒီကိုပဲကြည်ကြည်ပေါ့နော်မြန်မာပြည်မှာရှိနေတဲ့ဥပဒေတော်တော်များများဟာခိုင်မာမှုမရှိဘူးလူခွင့်ရေးချိုးဖောက်မှုတွေရှိနေတဲ့နိုင်ငံတကာဆိုင်ကြင်ဆိုင်ညွှန်းတွေနဲ့ညီညွတ်မှုမရှိတာကိုတွေ့နေရတဲ့အတွေ့အကြုံမှုလို့အဲလူခွင့်ရေးချိုးဖောက်မှုတွေတော်တော်များများဟာဒီဥပဒေနဲ့တွားပြီးတော့သက်ဆိုင်နေအောင်တွေ့နေရပါတယ်
ဒါအပြင်ပညာရေးဥပဒေကိုပြင်ဆင်ဖို့ငင်းကျန်းစွာဆန္ဒပြတဲ့ကျောင်းသားတွေကိုဖမ်းဆီးထားတာ Facebook လူမှုကွန်ရက်ဆာမျက်နှာမှာတပ်မတော်ခေါင်းဆောင်ကိုတယောလို့ဆိုပြီးဆွဲချက်နဲ့ဖမ်းဆီးထားတာစတဲ့မြန်မာအာဏာပိုင်တွေဘက်ကလွတ်လပ်ခွင့်ကိုဖိနှိပ်တဲ့လုပ်ရက်တွေကြောင့်တက်ကြွလှုပ်ရှားတဲ့လူငယ်တွေအနေနဲ့လုံခြုံမှုကင်းမဲ့ပြီးစိုးရိမ်စိတ်တွေဖြစ်ပေါ်နေကြောင်းအမျိုးသားလူငယ်ကွန်ဂရက်ညှိနှိုင်းရေးမှူးမတ်တင်စာရှင်လက်ကြီးကလည်းပြောပါတယ
်ဒီမှာဆက်ရွက်နေပြီးကျောင်းသားတွေကိုအကြံဖတ်ဒီရင်းနဲ့ပြတင်းထားထောင်းနဲ့ပြင်ထားတဲ့ဆေလာတီတီစီရောအဲဒီလိုသူတို့နဲ့ပတ်သက်တဲ့လူခွင့်ကော်မရှင်နဲ့နောက်လူခွင့်အဖွဲ့အစည်းတွေလုပ်ဆောင်မှုညာထဲဝင်တုတ်တက်မှုညာမတွေ့ရဘူးဒါကတော့တော်တော်လေးကိုကျွန်တော်လူတွေတော့တော်တော်လေးကိုစိုးရိမ်စရာဖြစ်တယ်ကျွန်တော်လူဆောင်မှုတွေလုပ်တိုင်းလည်းဘယ်တော့မဆိုဘူးလုံခြုံရေးပိုင်းကိုအများကြီးစဉ်းစားရတယ်ကိုယ်လုပ်ဆောင်တာကနိုင်ငံရေးနဲ့မျိုးရည်ဆိုတာနဲ့ကိုယ်ပေါ်မှာအနေနဲ့မရောမဆိုတက်ရောက်နိုင်လို့အခုဆိုလည်းမဆွဆွနေလို့လေဟိုတန်ပြန်ပေါ့နော်အရင်တော့ဒီဆမ်းခဲ့တဲ့အတွမှုတွေနဲ့တို့ပြန်ပြီးတရားစွဲနေရတယ်မြင်ရတယ်။နောက် Facebook ပေါ်မှာကျွန်တော်လက်လက်စွာနဲ့ဝင်ရကြပြီးမဲ့လည်းတရားစွဲခံရတဲ့လူတွေလည်းရှိရောဒါကကျွန်တော်လူတွေတော်တော်လေးကိုစိုးရိမ်မှုဖြစ်တယ်ပေါ့နော်
။၂၀၁၅ခုနှစ်နိုင်ငံတကာလူခွင့်ရေးနေ့အထိမ်းအမှတ်မြန်မာနိုင်ငံအမျိုးသားလူခွင့်ရေးကော်မရှင်ကကြေညာချက်တစ်စောင်ထုတ်ပြန်ခဲ့ပါတယ်။အဲ့ဒီမှာတော့အမျိုးသားလူခွင့်ရေးကော်မရှင်အနေနဲ့ကုလသမဂ္ဂအပါအဝင်ဒေတာရင်းလူအခွင့်အရေးအဖွဲ့အစည်းတွေနဲ့ပူးပေါင်းဆောင်ရွက်မှုတွေရှိခဲ့တယ်လို့တိုင်ကြားဆောင်ပေါင်း1200ကျော်တဲ့ကအချုပ်ကိုကွင်းစင်းစစ်ဆေးတာအကျဉ်းတောင်နဲ့အလုတ်စခန်းတွေအချုပ်ခန်းတွေကိုတွားရောက်စစ်ဆေးပြီးအကြံပြုချက်တွေထုတ်ပြန်တာမျိုးတွေဆောင်ရွက်ခဲ့ကြောင်းဖော်ပြထားပါတယ်။ဒါပေမဲ့အမျိုးသားလူခွင့်ရေးကော်မရှင်ဘက်ကဒီတိုင်ကြားစာတွေကိုထိထိရောက်ရောက်ဆောင်ရွက်ပေးဖို့အားနည်းတာတွေရှိခဲ့တာဟာလူခွင့်ရေးကိုအမှန်တကယ်ကာကွယ်မြင့်တင်ပေးလိုတဲ့စန္ဒနည်းပါးတဲ့အနေအထားကိုတွေ့ရတယ်လို့လူခွင့်ရေးပညာပေးသူများကွန်ရက်ဥဆောင်သူတဦးဖြစ်တဲ့ဦးအောင်မျိုးမင်းက VOE ကိုပြောပါတယ်။ဒါကြောင့်ဒေါက်ဆန်းစုကြည်ဦးဆောင်တဲ့ NLD ပါတီအစိုးရဖွဲ့စည်းချိန်မှာအမျိုးသားလူခွင့်ရေးကော်မရှင်ကိုပြုပြင်ပြောင်းလဲတဲ့အချက်နဲ့ပတ်သက်လို့လည်းသူကအခုလိုပြောပါတယ်။
တကယ်လို့များကျွန်တော်နောက်ထပ်အစိုးရတက်လာမယ်ဆိုရင်လက်ရှိလူခွင့်ကော်မရှင်ရဲ့လုံလိုက် မှုဆွမ်းအားတွေကိုပြန်လဲသုံးသပ်ပြီးတော့လိုအပ်တယ်လို့ပြုပြင်ဆောင်ရွက်မှုတွေကျွန်တော်လှုပ်ဆောင်မှုလိုအပ်တယ်လို့ယူဆတယ်။နောက်တစ်ခုကတော့ကျွန်တော်တို့ဒီလူခွေကော်မရှင်ရဲ့လုပ်ပိုင်ခွင့်ကိုတည်တဲ့ပုံမှုတိုးမြှင့်မယ်။ဌာနဆိုင်ရာဝန်ကြီးဌာနတွေရဲ့ပူးပေါင်းဆောင်ရွက်မှုကိုတည်တဲ့ပုံမှုအားကောင်းအောင်လှုပ်ဆောင်မှုကကျွန်တော်တို့လိုအပ်တယ်ဗျ။
ဒီဇင်ဘာလ10ရက်နိုင်ငံတကာလူခွင့်ရည်နေ့အဖြစ်အထိမ့်မဲ့အခမ်းအနားတွေကိုလူခွင့်ရည်ပညာပေးသူများကွန်ရက်ကနေဦးဆောင်ပြီးမြန်မာပြည်အနှံ့အပြားမှာဒီကနေ့ကျင်းပသွားမှာဖြစ်ပါရဲ့ရှင်။